Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလတရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကီထိုက်ပါစပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာတော့ရဲတွေနဲ့လူမှုကြားရုံရင်းဆန်ကပ်ဖြစ်ပြီးလူပေါင်း300ကျော်ဆေးရုံတင်ထားရပါတယ်။ဟာရီကိန်းမုန်တိုင်းမာရီယာဒဏ်ခံခဲ့ရတဲ့ပေါ်တူရီကိုမှာတော့ပြန်လည်ထူထောင်ရေးအတွက်ကြိုးပမ်းနေရဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေဆက်မှာမြန်မာဘက်ကတန်ဆူးကြိုးတွေနဲ့ချန်စီယိုကာယံနေတာကြောင့်မြန်မာဘက်ကိုလွယ်လွယ်ပြန်မဝင်နိုင်တော့မဲ့အရေးဆိုးရိမ်နေကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်သတင်းတွေပြီးနှားဆင်ကြမယ့်သတင်းလှော်တွေထဲမှာတော
့ဤကောင်မောင်တို့လိုနေရမယ်ဟိန္ဒူရဲ့မု슬လင်ရဲ့ဗုဒ္ဓဘာသာရဲ့ခရစ်ယာန်ရဲ့ဆိုရဲသာဆိုင်းကနာမခွဲပဲနဲ့လူသားချင်းအနေနဲ့ပေါင်းသင်းပြီးနေဖို့ပဲကျွန်တော်အားလုံးကိုတိုက်တွန်းလိုပါတယ
်မြန်မာနိုင်ငံလုံးဆိုင်းရာဟိန္ဒူဘာသာရေးဖို့အဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်ရွှေပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနှားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူမြန်မာရေးဆွေးနွေးခန်းကိုလည်းနှားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိကြည့်ထိုက်တဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်စပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေဒီကနေ့တနင်္ဂနွေနေ့မှာမဲထည့်ကြတာမှာတော့စပိန်ရဲတွေကြောင့်ထိခိုက်ဒဏ်ရာရခဲ့သူပေါင်း338ဦးဆေးရုံတွေမှာကုသမှုခံယူနေရတယ်လို့ကက်တလိုနီးယားအစိုးရပြောခွင့်ရကပြောပါတယ်။စပိန်ဗဟိုအစိုးရကတော့အခုမဲဆန္ဒခံယူမှုကတရားမဝင်ဘူးလို့ပြောဆိုပါတယ်။ဘာစီလိုနာအနည်းကအ ਨੇ ဆုံးမဲရုံတရုံအနည်းမှာရဲတွေကရာဘာကြီးစံနေနဲ့ပြစ်ခတ်ခဲ့ပြီးမြောက်ပိုင်းပြည်နယ်တဝမ်းမှာဆန္ဒပြသူတွေနဲ့ထိတိုက်တွေ့ခဲ့ကြပါတယ်။စပိန်ထံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲဟာအထိပယ်မဲ့တဲ့လုပ်ရပ်ဖြစ်တယ်လို့စပိန်ဗဟိုအစိုးရကပြောဆိုတာပါ။ကက်တလိုနီးယားဒေသရဲ့စပိန်အစိုးရကိုယ်စားလှယ်အန်ရစ်မီလိုကတော့ဒီကနေ့ဖြစ်ပျက်ခဲ့တာတွေအားလုံးအတွက်ကက်တလိုနီးယားခေါင်းဆောင်နဲ့သူ့ရဲ့အဖွဲ့မှတာဝန်ရှိပြီးဒီအထိပယ်မဲ့တဲ့လုပ်ရပ်ကိုအဆုံးမသတ်ရင်ဖြစ်လာနိုင်တဲ့အခြေအနေအားလုံးအတွက်လည်းတာဝန်ရှိတယ်လို့ပြောဆိုတာပါ။စပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲကိုတားမြစ်ထားတဲ့ကြားကဒီကနေ့ကျင်းပနေပြီးဒေသဆိုင်ရာခေါင်းဆောင်မဲပေးမယ်လို့ယူဆထားတဲ့မဲယုံရဲ့ရှေ့တက္ကမကြီးကိုလည်းအဓိကယုံနိုင်နေရေးရဲတွေကတူနဲ့ရိုက်ဖွင့်ခဲ့ပါတယ်ရှင်
။ပေါ်တိုရီကိုမှာဟာရီကိန်းမုန်တိုင်းမာရီယာတိုက်ခတ်ပြီးတာဆယ်ရက်ကျော်လာပြီဖြစ်ပေမဲ့ကျွန်မမှာနေထိုင်တဲ့လူရေ 3.4 တန်းရဲ့ထပ်ဝက်ကျော်ကတော့တန်ရှင်းတဲ့တောက်သုံးရေပြက်လက်နေစေဖြစ်သလိုလူရေ 95 ရာခိုင်နှုန်းကတော့လျှက်စင်ပြီးပြတ်တောက်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တချို့ကတော့ပြန်လည်ကောင်းမွန်လာပြီလို့ပေါ်တိုရီကိုအုပ်ချုပ်ရေးမှူးရီကာဒိုရိုဆယ်လိုကပြောပါတယ်။ကျွန်းပေါ်ကဆေးရုံ60တဲက50ခုကိုဖွင့်လှစ်ထားနိုင်ပြီးလေစိတ်တင်းမောစိတ်တွေမှာလည်းစိုက်ကပ်နိုင်ပြီလို့အုပ်ချုပ်ရေးမှူးကပြောပါတယ်။ဂျိုးလိုင်းတယ်လီဖုန်းတွေရာနှုန်းပြပြန်လည်ကောင်းမွန်လာပြီမဲ့တယ်လီဖုန်းဆက်သွယ်ရေးကွန်ရက်ကတော့33ရာခိုင်နှုန်းလောက်ပဲကောင်းမွန်ပြီးအပြည့်ဝမကောင်းသေးဘူးလို့အုပ်ချုပ်ရေးမှူးရိုဆယ်လိုကပြောပါတယ်။လမ်းတွေအားလုံးရှင်းလင်းပြီးဖြစ်ပေမဲ့ဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးသွားတဲ့ဒေသတွေကိုတော့သွားလာဖို့ခက်ခဲနေပါတယ်ဒီဇယ်နဲ့ဓာတ်ဆီတဲဆောင်လာမဲ့ကုန်တင်ကားအစီးတရာကတော့မနေ့ပြန်တက်လာနေမှာပေါ်တိုရီကိုမြို့တော်ဆန်ဟွမ်းကိုဆက်ရောက်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ကုန်တင်ကားနဲ့ကားမောင်းသူတွေမလုံလောက်တာကြောင့်ရိတ်ခါနဲ့လိုအပ်တဲ့ပစ္စည်းတွေဖြန့်ဝေမပေးနိုင်ဘူးဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်ဒေသခံတွေကတော့ဓာတ်ဆီစားနေရိတ်ခါနဲ့ထောက်ပံ့ငွေရဖို့နေပူကြီးထဲမှာတန်းစီနေကြပါတယ်ခင်ဗျာ
အီရန်နိုင်ငံမိုဆူးမြို့ဟောင်းကိုအီရတ်အစိုးရကပြန်လည်သိမ်းပိုက်ပြီးတဲ့နောက်2လကျော်ကြာမြင့်လာခဲ့ပြီးဖြစ်ပြီးအပြည့်အစည်းတွေနဲ့ပြည့်နှက်နေတဲ့မြို့ကိုအီရတ်တပ်ဖွဲ့တွေနဲ့ဒေသခံတွေတဖြည်းဖြည်းချင်းပြန်လည်ရှင်းလင်းနေရသလိုဘုံရှင်းလင်းရေးအဖွဲ့ကလည်းတိမ်တက်ဆင်းရှာဖွေရှင်းလင်းနေရသေးပါမနေ့စနေနေ့တုန်းကတော့အင်တိန်တွင်ပုံအောင်နေတဲ့အစ္စလာမ်အစွန်ရောက် IS စစ်သွေးကြွတွေထွက်လာတာကြောင့်အီရတ်တပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ခိုက်ခဲ့ကြပါတယ် IS တိုက်ခိုက်ရေးသမားနှစ်ဦးတို့ဘုံထိတနပ်မှန်ခဲ့ပြီးတဲ့နောက်ထပ်နှစ်ဦးလည်းနောက်ပိုင်းမှာတေဆုံးခဲ့ပါတယ်တဦးကတော့လမ်းမပေါ်အရောက်မှာတနပ်နဲ့ပြစ်ခတ်ခံခဲ့ရပါတယ် IS တိုက်ခိုက်ရေးသမားတွေကမိုးဆူးမြို့ကစစ်သွေးကြွတွေဝစ်လေရှိတဲ့ရိုးရာဝတ်စုံတွေဝတ်ထားပြီးခနာကိုတွေကလည်းပိတ်လိနေပါတယ်အီရတ်တပ်ဖွဲ့တွေဘက်ကတော့ထိခိုက်ကြဆုံးမှုကိုထုတ်ပြန်တာမရှိပါဘူး ဒါပေမဲ့ဒေသခံတွေအဆိုအရတော့အီရတ်တပ်ဖွဲ့ဝင်တဦးသေဆုံးပြီးနှစ်ဦးဒဏ်ရာရတယ်လို့ပြောဆိုကြပါတယ်ရှင်
။ပါကစ္စတန်နဲ့အာဖဂန်နိုင်ငံကြားနှစ်နိုင်ငံကြမ်းဖက်မှုတိုက်ဖျက်ရေးနယ်စပ်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တက်ဆောင်ရွက်ဖို့ကိစ္စကိုဆွေးနွေးဖို့အတွက်ပါကစ္စတန်စစ်တပ်ကြီးကဗိုလ်ချုပ်ကြီးကမာဂျဗတ်ဘာရှဝါဟာအင်းဒီဂျင်အာဖဂန်နစ္စတန်နိုင်ငံကိုတရားကြခီးစဉ်တွားရောက်ခဲ့ပါတယ်။ပါကစ္စတန်ဗိုလ်ချုပ်ကြီးဟာအာဖဂန်သမ္မတအက်ရှရပ်ဂါနီနဲ့အာဖဂန်စစ်ဖက်တာဝန်ရှိသူတွေနဲ့ကပိုးမြို့မှာတွေ့ဆုံမှာဖြစ်တယ်လို့လည်းပါကစ္စတန်စစ်တပ်ရဲ့ပြည်ညာရေးဌာနကပြောပါတယ်။အာဖဂန်သမ္မတရဲ့နန်းတော်မှာလုံမဲ့ဆွေးနွေးပွဲအတွင်းမှာအာဖဂန်ကာကွယ်ရေးဝန်ကြီးနဲ့အမျိုးသားလုံခြုံရေးအကြံပေးတွေလည်းတက်ရောက်ဆွေးနွေးသွားဖို့ရှိတယ်လို့အာဖဂန်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်မြုံချီမှုတွေတန်တရာတွေကြောင့်နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာထိခိုက်ခဲ့ရတာဖြစ်ပါတယ်။ဂျပန်တိုက်ခိုက်မှုတွေလို့ဖို့ကြံစည်နေတဲ့စစ်သွေးကြွတွေကိုစစ်သွေးကြွတွေခိုးလုံပုံအောင်နိုင်အောင်ကြိုးတောင်းနောက်ခံပေးနေတယ်ဆိုပြီးနှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်တင်ပြောဆိုခဲ့ကြတာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဘာရှဝါအနေနဲ့အာဖဂန်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပါကစ္စတန်မှာတင်နန်းတွေပေးဖို့ကမ်းလှမ်းချက်ကိုထပ်လောင်းပြောဆိုသွားဖို့ခံမှန်းရပြီးတော့နိုင်ငံသားကွာဟာချက်တွေကိုပူးပေါင်းဆောင်ရွက်မှုလုပ်ငန်းစဉ်တွေဆွေးနွေးပြောဆိုမှုတွေကနေတဆင့်ဖြည့်ရှင်းသွားဖို့အတွက်ကိုအလေးပေးပြောဆိုမယ်လို့လည်းခံမှန်းရပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဦးမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေဆက်မြန်မာဘက်ချမ်းကိုချမ်းစီယိုးတွေပြင်ဆင်ကာရံနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကူလာသူတွေလွယ်လွယ်နဲ့ပြန်မဝင်နိုင်တော့မဲ့အရေးကိုစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်တချောင်းမှာမြန်မာစစ်တပ်နဲ့အလို့သမားတွေကတန်ဆူးချိုးတွေနဲ့ကာရံနေတာပါ။နှစ်နိုင်ငံနေဆက်ကယာယီစခန်းမှာနေထိုင်နေတဲ့ရိုဟင်ဂျာခေါင်းဆောင်လို့ဆိုသူဒါလီမိုဟာမက်ကတော့မြန်မာဘက်ချမ်းကိုလွယ်လွယ်ပြန်မဝင်နိုင်တော့ဘူးလို့အခုလို့ပြောပါတယ
် We have no intention to enter Bangladesh. We stay temporarily in the save up our life. So what
အသက်ပေးအခြေအနေကြောင့်ဒီမှာခဏနေတာပါ Bangladesh ဘက်ကိုဝင်ဖို့ရည်ရွယ်ချက်မရှိပါဘူးအခြေအနေကောင်းရင်အိမ်ကိုပြန်မှာပါအခုတော့မြန်မာစစ်တပ်ကတန်ဆူးကျိုးတွေနဲ့ချမ်းစီယိုးတွေကိုပြန်ကာနေတော့ရွာပြန်လို့မဖြစ်တော့ပါဘူးလို့ပြောသွားတာပါကုလသမဂ္ဂရဲ့အဆိုအရမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုပြီးခဲ့တဲ့တလတာကာလအတွင်းထွက်ပြေးလာသူ၄သိန်းကျော်ရှိပြီးဒီထက်ကထက်ဝက်ကကလေးတွေဖြစ်တယ်လို့ပြောဆိုထားတာပါမြန်မာဘက်ကတော့မြန်မာနိုင်ငံဘက်ကထွက်ပြေးသူတွေဟုတ်မဟုတ်စီးစစ်ပြီးပြန်လည်လက်ခံမယ်လို့ပြောဆိုထားပါတယ်မြန်မာဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေအရေးဆွေးနွေးဖို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်လည်းမြို့တော်ဓာကာကိုဒီကနေ့လာရောက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမမုတ်အာလီနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတူကိုကိုကာပြီးဘင်္ဂလားဒေ့ရှ်မီဒီယာတွေကဖော်ပြနေကြပါတယ်ရှင်
။ဘုရားဘာသာဖုန်းကြီးတွေနဲ့သိပ္ပံပညာရှင်တွေကြာ၃ရက်ကြာဆွေးနွေးပွဲကိုတော့အိန္ဒိယနိုင်ငံမြောက်ပိုင်းဒါရန်ဆလာမြို့မှာစနေနေ့ကကျင်းပပြီးစီးသွားခဲ့ပါတယ်။ဒီဆွေးနွေးပွဲအတွက်မှာလူချင်းချင်းကြားအထူးသဖြင့်လူငယ်မျိုးဆက်တွေကြားမှာမေတ္တာတရား၊ကိုခြင်းတရားနဲ့လူကုန်သိခါတို့ကိုအလေးထားလာအောင်မြင့်တင်ဆောင်ရွက်တော်ဘူကိစ္စကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုတော့ဗုဒ္ဓဘာသာဘုန်းကြီးတွေသီလရှင်တွေတိဘက်လူငယ်တွေနဲ့အတူအိန္ဒိယနဲ့အမေရိကန်နိုင်ငံကပညာရှင်တွေအဓိကပါဝင်ဆွေးနွေးခဲ့ကြပြီးတော့သူတို့ရဲ့အမြင်တွေကိုဖော်လည်ခဲ့ကြတာဖြစ်ပါတယ်လူငယ်တွေအနေနဲ့လူတွေမှာအဓိကချတဲ့ကိုကျင့်သီလနဲ့ပတ်သက်ပြီးတော့တည်လာနေတာနဲ့အများဒီဆွေးနွေးပွဲကလူငယ်တွေအတွက်အလွန်ကိုအရေးပါတယ်လို့ဗုဒ္ဓဘာသာကိုလေ့လာနေတဲ့ပညာရှင်တူဖြစ်တဲ့တန်ဇင်လာဒွန်ကပြောပါတယ်အိန္ဒိယနိုင်ငံမှာတော့တိဘက်နယ်ပေါင်း3000လောက်နေထိုင်နေကြတာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ကျွမ်းကဒီမိုကရေစီလိုလားတဲ့အဖွဲ့တွေဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြခဲ့ကြပါတယ်။အနာပိုင်တွေဘက်ကအနာရှင်ဆန်တဲ့အုပ်ချုပ်မှုလို့ဆန္ဒပြသူတွေကပြောဆိုဆန့်ကျင်ကြတာဖြစ်ပြီးကျောင်းသားကောင်းဆောင်တွေကိုပြစ်ဒဏ်သစ်တွေထတ်ချခဲ့တဲ့တရားရေးအတွင်းဝင်ကိုလည်းတရားဥပဒေစိုးမိုးရေးကိုရော့ရဲစေမှုအတွက်ယာရုကဆင်ပေးဖို့တောင်းဆိုကြပါတယ်။2014ခုနှစ်က Occupy လှုပ်ရှားမှုလို့ခေါ်ကြတဲ့ဒီမိုကရေစီရေလှူလာတဲ့ဆန္ဒပြပွဲမှာပါဝင်ခဲ့မှုနဲ့ခေါင်းဆောင်၃ဦးကိုဆိုင်းငံ့ထောင်ဒဏ်နဲ့လူမှုရေးလုပ်ငန်းပြစ်ဒဏ်တွေကြားခံဖို့အောက်တရားရုံးတစ်ခုရဲ့ဆုံးဖြတ်ချက်ကိုဟောင်ကောင်တရားရေးအတွင်းဝင်ကအယူခံဝင်ခဲ့တာပါ တချို့လှူရှားသူဂျော့ရှွာဝေါင်းနေသန်လောနဲ့အဲလက်ချောင်တို့ကိုထောင်ဒဏ်6လကနေ7လအတွင်းချခံဖို့အယူခံတရားရုံးကအမိန့်ပြင်ဆင်ချမှတ်ခဲ့တာဖြစ်ပါတယ်
။အီရန်ဆိုရရဲ့နျူကလ িয়ার ဆောင်ရွက်ချက်တွေကိုကန့်သတ်တဲ့နိုင်ငံတကာသဘောတူညီချက်တူညီချက်ကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကဆွန့်လွတ်မယ်လို့ယူဆတဲ့အကြောင်းအီရန်သံတမန်တွေကပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ကနေအမေရိကန်ဆိုရထွက်ခွာမသွားရေးတားဆီးနိုင်ဖို့ရည်ရွယ်ချက်နဲ့အီရန်သံတမန်တွေကစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ပြင်သစ်ဗြိတိန်နဲ့ဂျာမနီတို့ကိုအဓိကထားပြီးဥရောပအစိုးရတွေကိုစီးယုံနေကြတာဖြစ်ပါတယ်။ဒီသဘောတူစာချုပ်ကနေအမေရိကန်တို့နှုတ်ထွက်သွားခဲ့ရင်နောက်မှအီရန်ပေါ်တံခတ်ပိတ်ဆို့မှုတွေပြန်ပြီးချမှတ်တာမှာအမေရိကန်တို့နဲ့မပူးပေါင်းဖို့ဥရောပနိုင်ငံတွေကိုအီရန်ဘက်ကတိုက်တွန်းနေတာဖြစ်ပါတယ်။ဥရောပနိုင်ငံတွေရုရှားနဲ့တရုတ်တို့ကဒီသဘောတူညီချက်ကိုဆက်လက်ထားရှိပြီးတံခတ်ပိတ်ဆို့မှုတွေပြန်မချမှတ်ဘူးဆိုရင်အီရန်ဆိုရဘက်ကသဘောတူညီချက်ကိုဆက်လက်လိုက်နာမယ်လို့အီရန်ဘက်ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်အစိုးရဘက်ကအီရန်နျူကလ িয়ার ရဲ့သဘောတူစာချုပ်ကိုဆွန့်လွတ်လိုက်ပြီးဥရောပဘက်ကလည်းဒီတိုင်းလိုက်ပြီးလှုပ်ဆောင်မယ်ဆိုရင်တော့အီရန်အနေနဲ့ယူရေနီယံတန့်စင်မှုနဲ့တခြားနျူကလ িয়ার အစီအစဉ်တွေကိုပြန်လည်စတင်မယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗာဇာရီပြောဆိုခဲ့တာကိုဗြိတိန်သတင်းစာတွေကမနေ့ကဖော်ပြခဲ့ကြပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ပါပြဋ္ဌာန်းချက်တွေအတိုင်းအီရန်တို့လိုက်နာဆောင်ရွက်မှုရှိမရှိနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလွှတ်တော်ကိုသတင်းပတ်သတင်းနှစ်ပတ်အတွင်းမှာတင်ပြရမှာလည်းဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တပ်ဖြတ်ခံခဲ့ရသူတွေဟိန္ဒူတွေနဲ့ကြံရည်သူမိသားစုတွေအတွက်တရားမျှတမှုရစေဖို့ပျောက်ဆုံးနေဆဲသူတွေကိုရှာဖွေဖို့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်တည်ဆုံးခဲ့ရသူဟိန္ဒူတွေအပါအဝင်တည်ဆုံးခဲ့ရသူတွေအတွက်ဝန်ထမ်းကြေကွဲခြင်းအခမ်းအနားနဲ့ဟိန္ဒူဒလစ်ထုံးနှဲတဲ့အညီဆုတောင်းပွဲကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ကဦးဆောင်ပြီးဒီကနေ့ကျင်းပခဲ့ပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်
ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်မြောက်ပိုင်းမောင်နှောဒေသအတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အသက်ဆုံးရှုံးခဲ့ရတဲ့နိုင်ငံဝန်ထမ်းတွေဒေသခံပြည်သူတွေနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ဟိန္ဒူတွေအတွက်ဝမ်းနဲ့ကြေကွဲတဲ့အောက်မေ့ပွဲအခမ်းအနားနဲ့တည်ဆုံးသူတွေအတွက်ဟိန္ဒူဒလစ်ထုံးနှံတဲ့အညီဆုတောင်းပွဲကိုရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ကဦးဆောင်ပြီးတော့ဒီကနေ့အောက်တိုဘာလ1ရက်နေ့မှာဟိန္ဒူဘုရားကျောင်းမှာကျင်းပခဲ့ပါတယ်ဟိန္ဒူဒလစ်ထုံးနှံအရာဆုတောင်းမြတ်တာပို့ခဲ့ကြပြီးဝမ်းနဲ့ချင်းထိတ်မှန်တဲ့ဒီနေ့အတွက်ဒီပါဝလီပွဲတော်ကိုကြီးကျယ်ခမ်းနားစွာမကျင်းပတော့ဘဲနဲ့မိမိတို့တဦးချင်းအနေနဲ့ပဲဒလေထုံနဲ့အရာဆောင်ရွက်ဖို့ကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ကဆုံးဖြတ်ခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးမောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ကောင်းရဒေတာရအောင်ပေါ့လေတို့ရဲ့မိသားစုအတွက်ကျွန်တော်တို့စုတောင်းမေတ္တာပို့ပေးတာပေါ့လေနောက်ဒီနှစ်ကိုကျွန်တော်တို့မြန်မာပြည်တစ်ပြည်လုံးမှာဒီဝါလီပွဲကိုခန့်ခန့်နာနာလို့ပို့အလုံးမလို့ရအောင်အလုံးဟောဆုံးဖြတ်ထားတယ်ဒီလိုတတ်ခံတဲ့လူတွေအတွက်ဝမ်းနဲ့တဲ့အတွင်းအနေနဲ့ပေါ့ဟိုအိမ်မှာတရားရှိခိုးတာရူပြူတာဆိုပါတော့လို့ပေါ့ပွဲတော်ကိုမလို့ဘူးဆိုတော့ဆုံးဖြတ်ထားတယ်အလုံးကိုကျွန်တော်တို့ဒါနှိုးတော်တာပေါ့လေဒီလိုအတွက်နိုင်ငံတကာအကူအညီပို့လို့တယ်ဒီဟိန္ဒူတွေအတွက်နောက်ဒီလိုလှုပ်တဲ့လူတွေချုပ်ချတယ်ဒါတွေကမလို့တင်ဘူးဒါလူမျိုးမဖြစ်အောင်ဝိုင်းဝန်းအကူအညီပေးဖို့တောင်းဆိုထားတယ်
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်ဟိန္ဒူကျေးရွာတွေကနေပျောက်ဆုံးနေတဲ့ဟိန္ဒူတွေနဲ့အသက်ဆုံးခဲ့ရသူဟိန္ဒူတွေအတွက်တရားမျှတမှုရစေဖို့အတွက်ကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့သက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေကိုဟိန္ဒူဖွဲ့တွေဘက်ကတောင်းဆိုထားတယ်လို့ဦးမောင်ရွှေကပြောပါတယ်
အဲ့တော့ကျွန်တော်တို့အနေနဲ့တော့စင်ရင်ကတော့95ရောက်အခုထိပြောင်းနေတယ်။အဲဒီမှာဟို45လောင်းတော့တွေ့တယ်။အဲဒါရှာတော့ရှာနေကြတယ်။နိုင်ငံတော်ဟိုအတိုင်းမင်းတော့ပုံကောလူကြီးတွေစီလဲစာတင်ပြီးပါပြီ။နောက်ကျွန်တော်တို့ဘက်ကလည်းတန်းနိုင်တယ်လို့ကုညီဖို့။နောက်အဖက်ဘက်ကသူတို့အတွက်ပေါ့လေ။ပြန်လည်နေရာချထားရေးအတွက်ဆောင်ရွက်ဖို့စီစဉ်လျက်ရှိတယ်
။အန်ကယ်နောက်ပျောက်ဆုံးနေစေလေအတွက်ကောအန်ကယ်ဟု
တ်။ရတာလဲရှာတော့မယ်။ရှာတော့မယ်။ဟုတ်တော့တချို့ဘာသာပြောင်းပြီးတော့ဘင်္ဂလားဒေ့ရှ်ခေါ်သွားတာလေပါသွားတာအများကြီးပဲ
။ကျန်ရသူဟိန္ဒူမိသားစုတွေအထူးသဖြင့်ခိုကိုရမယ်ဖြစ်ခဲ့ရတဲ့ကလေးငယ်တွေအတွက်ဟိန္ဒူဘာသာရေးအဖွဲ့တွေဘက်ကလိုအပ်တဲ့နေထိုင်စားသောက်ရေးနဲ့ပညာရေးထောက်ပံ့မှုတွေကူညီဆောင်ရှောက်ပေးဖို့စီစဉ်နေကြတယ်လို့လည်းအိန္ဒိယမြန်မာစီးပွားရေးလုပ်ငန်းရှင်များအသင်းဟိန္ဒူကုန်သည်ကြီးများအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမောင်ရွှေကပြောပါရစေ
။ဟိုအိမ်မှာဖြစ်နေတဲ့ကလေးတွေ
မိသားမဲ့ဖြစ်သွားတဲ့ကလေးတွေကိုပုံမှာပဲရခိုင်ပြည်နယ်မှာပဲကျွန်တော်တို့ကျောင်းတွေဝါးပြီးတော့သူတို့ပုံမှာပဲထားဖို့အော်တိုမိုအဖွဲ့အစည်းတစ်ခုရောက်ကတောင်းယူမယ်ဆိုရင်ဒီကနေ့ကဖန်ပုတ်ပေးဖို့အော်တိုမိုရန်ကုန်မှန်းလေးကိုခေါ်ဖို့ရန်ကုန်မှန်းလေးခေါ်လိုက်ရင်လည်းသူတို့ကဇာတိစကားနဲ့သူတို့ကအဆင်ပြေမှာမဟုတ်ဘူးပုံမှာပဲနေရာချထားပေးဖို့အဲစီစဉ်ဆွဲနေပါမယ်ကျွန်တော်ကလည်းထောင်းပဖို့အလို့ဒီမှာစုပေါင်းပြီးတော့လှူခံပြီးတော့ဒါတွေကိုငွေတော့လည်းကောင်းဟိုပြည့်စည်တော့ကောင်းပို့ရရှိတယ်ကျွန်တော်တို့ဒီပင်ပြူလာမှရှိတဲ့ပညာပြီးဘုရားသာမော်လေအဲ့ဒီမှာကျွန်တော်ရုံးကတစ်ခုဖွင့်ထားတဲ့အလိုလက်ခံတယ်။နောက်စာဦးအစားအစာတို့အဝတ်အစားတွေပါတယ်အလုံးလှူတဲ့ဥစ္စာတွေကိုရခိုင်ကိုပို့ပေးတယ
်။အကျမ်းမဖတ်တဲ့နီလန်နေနဲ့လူသားချင်းစာနာမှုနောက်ဂိုင်းကနာမခွဲကြဘဲမေတ္တာရှေ့ထားကြဖို့ကိုလည်းမြန်မာတနိုင်ငံလုံးနဲ့နိုင်ငံတကာကဟိန္ဒူတွေကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟိုအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်ရွှေကတိုက်တွန်းပါတယ
်။လူလူချင်းတယောက်ကိုတယောက်ရင်းနှီးရမယ်ချစ်ခင်စွာနေရမယ်တယောက်နဲ့တယောက်မေတ္တာစေတနာထားမယ်ဒါပဲရှိရမယ်ကမ္ဘာပေါ်မှာလာတဲ့လူကအလုံးစုံ90လောက်နေရမယ်ကာလမှာမျိုးကောင်တော်လိုနေရမယ်ဟိန္ဒူရဲ့မွတ်စလင်ရဲ့ဗုဒ္ဓဘာသာရဲ့ခရစ်ယာန်ရဲ့ဆိုရဲကဂိုင်းကနာမခွဲပဲနဲ့လူလူသားချင်းအနေနဲ့ပေါင်းသင်းပြီးတော့နေဖို့ပဲကျွန်တော်အလုံးကိုတိုက်တွန်းလို့လေ
ရခိုင်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုပြိပခါတွေဖြစ်ခဲ့ပြီးတဲ့နောက်ဟိန္ဒူကြီးရွာသား100နီးပါးပျောက်ဆုံးလျက်ရှိခဲ့ပြီးပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့45လောက်ကိုရှာဖွေတွေ့ရှိခဲ့ပါတယ်ဒီလိုမျိုးဟိန္ဒူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုက ARS အစိုးရတွေဘက်ကကျူးလွန်ခဲ့တာလို့မြန်မာအာဏာပိုင်တွေဘက်ကတော့စွပ်စွဲထားပါတယ်ရှင
်မဆုမတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်မြန်မာအစိုးရကဒီမိုကရေစီကူးပြောင်းရေးလုပ်ငန်းတွေအကောင့်တက်ဖော်တဲ့နေရာမှာဘယ်လိုစိန်ခေါ်မှုတွေရှိပါသလဲမြန်မာအစိုးရရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်ချက်တွေနဲ့ဒီစိန်ခေါ်ချက်တွေကိုကျော်လွှားနိုင်ဖို့ဘာတွေလှုပ်ဆောင်သင့်တယ်လဲဆိုတာကိုဒေါက်ခင်မျိုးသက်ကမြန်မာအရေးလှစ်လာသုံးသက်သူဥပမောင်ဆိုးနဲ့ဒေါက်တာရင်မျိုးသိန်းတို့နဲ့မြန်မာနိုင်ငံရေးစကားဝိုင်းမှာဆွေးနွေးထားတာကိုနားဆင်ကြရအောင်ပါရှင်
အစိုးရရင်ဆိုင်နေရတာဟာရခိုင်ပြည်နယ်ကိစ္စတစ်ခုလည်းမဟုတ်ပါဘူးဒီမြန်မာနိုင်ငံရဲ့ဒီမြောက်ဖြားဒီကချင်ပြည်နယ်နောက်အရှိဘက်ဒီရခိုင်ပြည်နယ်လိုအနောက်ဖက်တယ်မဟုတ်ဘဲနဲ့မြောက်ဖြားကချင်ပြည်နယ်ရောအရှိဘက်ကဒီရှမ်းပြည်နယ်အားလုံးပေါ့တော့ဒေသတော်တော်များများမှာဒီအောက်ပိုင်းဒီမွန်လို့ပါလို့ကရင်ပြည်နယ်တို့မှာဆိုတော့ဒီတိုင်းရင်းသားတွေရဲ့ဒီငြိမ်းချမ်းရေးပေါ့နော်အဓိကတော့ဟိုပြည်ရင်းငြိမ်းချမ်းရေးပေါ့နော်ပြည်ရင်းငြိမ်းချမ်းရေးနဲ့အဲ့နဲ့ပတ်သက်ပြီးတော့ဒီတိုင်းသားအရေးတွေအများလေ့လာနေဥပမာဆိုနေနဲ့ပြောပြပေးပါဒီဟာနဲ့ပတ်သက်ပြီးအစိုးရဘယ်လိုဖြည့်ရှင်းလဲသူကအခုလုံနေကင်နဲ့ဖြည့်ရှင်းတဲ့ပုံစံမှန်ရလားပေါ့နော
်တိုင်းသားလက်နဲ့ကင်တိုက်နေတဲ့လူတွေကိုနိုင်ငံရေးလမ်းကြောင်းပေါ်ရောက်လာဖို့ဆိုတာပထမအဆင့်ဖြစ်တယ်အဲ့တော့ပထမအဆင့်အနေနဲ့ကကျွန်တော် UNFC ကတော့ဆွေးနွေးပွဲဒီ NCA လမ်းကြောင်းကိုဒီမူရှစ်ချက်လောက်ပြင်လိုက်ရမယ်ဆိုတဲ့ဟာရှိတယ်အဲ့တော့ဒါတော့အချင်းချင်းဆွေးနွေးနေရက်လက်တော့မထွက်သေးဘူးပေါ့အဲ့တော့အားလုံးခမန်းနေတော့ဒီနှစ်ထဲမှာထိုးလိုက်မယ်လို့ခမန်းရတယ်အဲ့တော့ဘာပဲဖြစ်ဖြစ်သူကတော့ညှို့လင်းချက်ရှိနိုင်တယ်ဒါပေမဲ့ပြဿနာကိုမြောက်ဝိုင်း9ဖွင့်နဲ့ပြဿနာပဲအဲ့တော့မြောက်ဝိုင်း9ဖွင့်နဲ့ပြဿနာကကျွန်တော်တို့အရေးကြီးတယ်ဘာအရေးကြီးတာလဲဆိုတော့ဒီမြောက်ဝိုင်း9ဖွင့်ဒီတိုင်းသားလက်နက်ကင်အင်အားစုထဲမှာလက်နက်ကင်အင်အား85နဲ့80ရာခိုင်နှုန်းရှိအဲ့တော့ဒီမှာဖြစ်နေတာဘာဖြစ်နေလဲဆိုတော့အစိုးရလက်ထွက်ချင်းတွေ့မယ်ကြေညာထားတယ်ဟိုဘက်ကလည်း9ဖွဲ့ရလဲဒီတပေါင်းစုဖွဲ့ပြီးတဲ့ကမှာ FMPCC ပေါ့ဒီ9ဖွဲ့အနေနဲ့ပဲနိုင်ငံရေးဆွေးနွေးမယ်ဆိုတာဖြစ်အဲ့ဒီအချိန်မှာကျွန်တော်အနေနဲ့ကတော့2ဖွဲ့စလုံးအလျှော့တင်းလှုပ်လိုက်ဖို့လိုရတာအခု Bellatrix ထိုးသေးတဲ့4ဖွဲ့အရင်ဆုံးတွေ့ဆုံပြီးတော့နော်ဒီ Bellatrix ထိုးနိုင်တဲ့အဆင့်ကိုကျွန်တော်တို့ကကျော်လွှားနိုင်အောင်ကြိုးစားသင့်တယ်လို့ထင်တယ
်ဒေါက်တာရံမျိုးသိန်းအောင်ဘယ်လိုမြင်ပါလဲဒီဟိုဒေါန်ဆန်းစုကြည်တက်လာတဲ့အစိုးရဖွဲ့တနှစ်ခွဲလောက်ပဲရှိသေးတယ်ပေါ့နော်ဒီဆိုကဒီ2018ခုနှစ်မှာငင်းချင်းရဖို့ဆိုပြီးတော့သူကြီးညာကြွေးကြော်ပြီးတော့ပြောနေတာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့အခုလိုမျိုးဒီလိုကြွေးကြော်ထားပြီးတော့ဒီလိုဖြည့်ရှင်းတဲ့နည်းလမ်းဟာမှန်ပေါ့နော်ဒေါက်တာရံမျိုးသိန်းအမြင်လေးသိပြရစေအ
ဲကျွန်တော်ကတော့ခုနဟိုဆရာမောင်ဆုလည်းပြောတယ်ပေါ့လေဒီပြဿနာအင်မတန်မှကြေပြန့်နေအောင်ရှုထွေးတယ်နောက်ပြီးတော့ကျွန်တော်တို့ဟိုနှစ်ပေါင်းများစွာပေါ့လေနော်အမြင့်တွယ်ပြီးတော့မဖြစ်လာတဲ့အနေအထားမျိုးရှိတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ကဒီပြဿနာကိုချင့်ကပ်ပြီးဖြေရှင်းတဲ့နေရာမှာဟိုကြေကြေပြန့်ပြန့်နေပေါ့လေအသေးစိတ်စီမံချက်ချပြီးတော့ချင့်ကပ်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီလိုစဉ်းစားတဲ့နေရာမှာကျွန်တော်ကတော့ပထမဆုံးပေါ့လေယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးပဲလို့ကျွန်တော်ကမြင်တယ်။အဲ့တော့ကျွန်တော်ကတောက်လျှောက်ကျွန်တော်ရဲ့အမြင်ကတော့ဗာလဲဆိုတော့ကျွန်တော်ကအစိုးရနဲ့တတ်မတော်အနေနဲ့နော်တစ်ဖက်သက်အပြစ်ခတ်ရစေးကိုလုံးတင်တယ်လို့ကျွန်တော်ကမြင်တယ်။အဲ့တော့တကယ်တမ်းတစ်ဖက်သက်အပြစ်ခတ်ရစေးကိုတော့လုံးလိုက်မယ်ဆိုရင်နော် ကျွန်တော်တို့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကိုကျွန်တော်တို့တတ်နိုင်သမျှ short ချလိုက်နိုင်မယ်နော်ထိသိမ်းလိုက်နိုင်မယ်အဲပြီးလို့ရှိရင်အဲ့ဒီအပြစ်ခတ်ရန်စဲရေးပေါ်မှာအခြေခံပြီးတော့မှနှစ်ပတ်အကြာမှာကျွန်တော်တို့ယုံကြည်မှုကိုအတိုင်းအတာတစ်ခုထိကျွန်တော်တို့စွဲတင်နိုင်မယ်လို့ကျွန်တော်မြင်တယ
်ဒီတော့ဒီလက်ရှိအစိုးရရင်ဆိုင်နေရတဲ့ပြဿနာမှာဒီငင်းချင်ရေးပေါ့နော်ငင်းချင်ရေးအတွက်ကိုဆက်စပ်ဒေါန်းဆန်းစုကြည်ကိုယ်တိုင်ကလည်းဒီဟိုပြီးခဲ့တဲ့ဒါလောက်ကပဲဒီမွန်ပြည်နယ်ကတိတန့်တိချာခေါ်ပြီးတွေ့ဆုံတာရှိပါတယ်ဒီမွန်အဖွဲ့နဲ့ပေါ့နော်ဟိုနိုင်ဟန်တာတို့အကောင်းဆုံးနဲ့ဖွဲ့နေနောက်မနေ့တည်းကပဲဒီအာဆီယံဆက်ဆက်ဆက်စီပေါ့နော်ဟိုဥရောပစစ်တို့အဖွဲ့နဲ့တွေ့ဆုံဒီလိုမျိုးတိချာစီခွဲပြီးတွေ့ဆုံနေတာတွေနော်ဒါမျိုးတွေဆက်ပြီးတော့လှုပ်တင်သလားဥမမောင်ဆိုအမြင်နဲ့နည်းနည်းသိပြရစေ
ကျွန်တော်တွေ့ခဲ့တဲ့ဒီဆွေးနွေးပွဲတွေ့ကြုံနေရဆိုလို့ရှိရင်တော့လှုပ်တင်ပါတယ်ဒါတွေကိုကျွန်တော်တို့ကဘာခေါ်လဲဆိုရင်တော့ဆွေးနွေးပွဲတွေမှာတော့အလွတ်တဘောတွေ့ဆုံဆွေးနွေးမှုတွေလို့ခေါ်တယ်။အမှန်ကတော့အဲ့ဒါမျိုးများများလုပ်တင်တာ။အဲဒေါအောင်ဆန်းစုကြည်ရဲ့တယောက်တည်းကတော့တောက်လျှောက်အများကြီးတော့အချိန်ကြီးများစွာလှုပ်ချိန်မှာလှုပ်တိုင်းနေမယ်။အဲဒီ NRPC မှာလုံငင်းငင်းကော်မရှင်မှာတာဝန်ရှိတဲ့သူအလွတ်တဘောတွေ့ဆုံများများလုပ်တင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကတရားဆွေးနွေးပွဲစပွဲမှာထိုင်လိုက်တာနဲ့သူကကျွန်တော်တို့ကဘာတွေ့ရလဲဆိုတော့နှစ်ဖက်စလုံးကမူတွေကင်ထားတယ်။နော်။သူ့ဘက်ကလည်းသူ့မူကင်ထားသူ့ကိုယ့်ဘက်ကလည်းကိုယ့်မူကင်ထားတယ်။အဲ့မလျှော့ကြတော့ဘူး။ตัวช่อลงไม่ได้คาจ้ะแล้วตัวนี่โลบินาจ้ะเออแล้วเราก็อลตวะตุ้ยส่งซุนวยหมู่ฤหลุบแล้วน้าแลหมู่ตีซ้อม
ဒီဥစ္စာပြည်ရင်းငြိမ်းချမ်းရေးပြဿနာဒီကလက်ရှိဆိုတာရင်ဆိုင်နေရတာပေါ့နော်ဒါကဒါနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုလုပ်ရင်ကောင်းမလဲဆိုတာပေါ့နော်ဒီဘေးအမြင်ဘေးကတိုင်ကြည့်ပြီးတော့ဟိုမြင်တဲ့အမြင်ပေါ့နော်ဆိုတော့အဲ့လက်ရှိဆိုတာရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာနောက်ရှိပါသေးတယ်ဥပမာဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုပြီးတော့ပြောနေတာတွေရှိတယ်နောက်စီးပွားရေးကလည်းဟိုအရင်တက်ဆိုင်ပိုကျသွားတာလည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဦးဒေါက်တာရမင်းသိန်းအမြင်လေးပြောပြပေးပါဒီတခြားပြဿနာပေါ့နော်ဒီကပြည်ရင်းငင်းချင်းရဲ့အပြင်ကြုံနေရတဲ့ဒီလက်ရှိအစိုးရရင်ဆိုင်တဲ့ပြဿနာတွေကအဲဆော့ဆော့အချက်တွေဘယ်လိုမျိုးဖြေရှင်းတင်တယ်လဲပေါ့နော
်ကျွန်တော်ကတော့ဒီကျွန်တော်တို့လက်ရှိပေါ့လေဒီဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲကတော့ကျွန်တော်အမြင်ကကျွန်တော်တို့ပြဿနာအားလုံးရဲ့ဟိုအခြေခံပဲလို့ကျွန်တော်ကမြင်တယ်အမှကျွန်တော်တို့လက်ရှိဖြစ်နေတဲ့ဟလာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဟလာဒီပြည်တွင်းငြိမ်းချမ်းရေးအကြက်တဲဖြစ်နေတာလည်းပဲတကယ်တမ်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာပဲဓာတ်ရိုက်ပတ်သက်နေတယ်လို့ကျွန်တော်မြင်တယ်။ဥပမာ2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာကျွန်တော်တို့ဟလာဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးဆိုတဲ့ဟလာအချက်တောင်မှမဖော်ပြနိုင်ဘူးဖြစ်နေ။အဲ့ဒီအခါကျတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲကိုကျွန်တော်တို့မကျော်လွှားနိုင်ဘဲနဲ့နော်ဒီငြိမ်းချမ်းရေးတို့ဟလာကျွန်တော်တို့ဟိုကြံတဲ့ဒီဖွံ့ဖြိုးတိုးတက်ရေးတို့အပိုင်းတွေကိုကျွန်တော်တို့ဟိုစိတ်ကူးရင်မယ်ဆိုရင်ဒါကကျွန်တော်တို့ဟိုတဲနဲ့ဆောက်တဲ့အိမ်ပဲဖြစ်မယ်အဲ့တော့ကျွန်တော်အမြင်အားဖြင့်အဲ့ဒါကျွန်တော်တို့ငြိမ်းချမ်းရေးကိုပေါ်ဆောင်ဖို့လိုအပ်တယ်လို့တပြိုင်တည်းထဲမှာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲကိုလည်းကျွန်တော်တို့အပြေရှာဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ
်
ကျွန်တော်ဆက်ဆက်ပြီးမြင်ပြီးတာဆံမောင်စိုးကပြောသလိုပဲကျွန်တော်တို့တိုင်းပြည်မှာဘာသာတွေ့လဲဆိုတော့ငြိမ်းချမ်းရေးလို့ပြောတဲ့အခါမှာကျွန်တော်တို့ဟာလွတ်လပ်ရေးရပြီးတဲ့အချိန်ကစပြီးတော့တကယ်အဆုံးပြတ်ပေးနိုင်မဲ့လူတွေကြားထဲမှာနော်ထိထိရောက်ရောက်အကျိတ်နဲ့ဆွေးနွေးတာမျိုးမတွေ့ရတော့ကိုနေတယ်အဲ့တော့တကယ်တမ်းကအခုအချိန်မှလည်းကျွန်တော်အမြင်အဖြစ်ဟလာဟိုအစိုးရလွတ်တော်တက်မတော်နော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအဲ့ဒီဗက်ပေါင်းစုံရဲ့နော်ထိပ်ပိုင်းအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာနော်ကျွန်တော်တို့ဟိုတွဲဆုံဆွေးနွေးပွဲတွေအဲ့ဒီတွဲဆုံဆွေးနွေးပွဲကနေသဘောတူညီချက်ရတဲ့အထိနော်ရည်မှန်းချက်ထားပြီးတော့သွားတဲ့လမ်းကြောင်းတွေကိုပေါ်ဆောင်နိုင်မှုအပိုင်းမှလည်းလိုအပ်ချက်တွေရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါဥမမော်ဆိုအမြင်လည်းသိပြစေဒါနဲ့ပတ်သက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြန်ဖို့ပေါ့နော်ဒီကဟိုတို့အများစုကတောင်းဆိုနေကြတယ်ဒီလူလူတွေကနောက်ဘယ်တော့မှနော်ဒါနဲ့တစ်ဆက်တည်းပေါ့နော်ဒီတိုင်းနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးပါပေါ့နော်နွယ်ပြီးနည်းနည်းဆွေးနွေးပေးပ
ါကျွန်တော်တို့တိုင်းပြည်မှာလောဆယ်ဖြစ်နေတာနိုင်ငံဥစုကြီး3စုရှိတယ်လို့ကျွန်တော်ကတွေ့တယ်တမန်တော်နဲ့တမန်တော်ကိုထောက်ခံတဲ့အုပ်စုကတစုပေါ့နော်ဒီတော့ဆန်းစုကြည်ကိုထောက်ခံတဲ့ဒီမိုကရက်အုပ်စုကတစုဖြစ်တယ်။နောက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းနေတဲ့တိုင်းရင်းသားပါတီတွေဒီနေကိုထောက်ခံတဲ့အစုကတစုပြည်ခါသုံးခုဖြစ်တယ်။ဒါကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်နိုင်ငံရေးကမတည်ငြိမ်ပြဿနာများနေတာဖြစ်တော့ဒီသုံးစုဟိုဒီက negotiate လုပ်နိုင်မယ့်လမ်းကြောင်းတွေခုနကကျွန်တော်ပြောသလိုဒီအခြေခံဥပဒေမှာပဲသွားရှိတယ်။အဲ့တော့အခြေခံဥပဒေနဲ့ပတ်သက်လို့ကျွန်တော်တို့ကဘယ်အားလုံးအလေးနဲ့စဉ်းစားကြဖို့လိုအပ်တယ်ဒီဒါဒီအဲ့ဒါကိုမဖြေရှင်းနိုင်သေးကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာမဖြေရှင်းနိုင်ဘူးဆိုတော့ရှင်းတယ်ဒါပေမဲ့အခုခက်နေတာတခုကဘာလဲဆိုတော့အားလုံးကစဉ်းစားမှုတွေကမတူကြဘူးအဲ့မတူကြတဲ့ဟာကိုမပြောင်းနိုင်ကြတဲ့အခြေသေးကျွန်တော်တို့ကဒီပြဿနာဖြစ်နေမှာပဲ ဒါမှမဟုတ်အလုံးစိတ်ထဲမှာဆွဲထားဖို့လိုတာတော့ဒီအခြေခံဥပဒေဒီကျွန်တော်တို့ရဲ့အခြေခံကျွန်တော်တို့တိုင်းပြည်အကြက်တဲဒီအခြေခံဥပဒေအကြက်တဲဆိုတော့စဉ်းစားထားဖို့လိုမယ်လို့တော့ထင်တယ
်ဟုတ်ကဲ့ပါအခုနောက်ဆုံးပိတ်တယ်ပေါ့နော်ဒေါက်တာဂျန်နိုသိန်းဟောပြောပြပေးပါအခုခြုံပြီးတော့ပေါ့နော်အခုလက်ရှိဒီကမြန်မာနိုင်ငံဂျုံတွေ့ SD လက်ရှိအစိုးရဂျုံတွေ့နေရတဲ့ပြဿနာပေါ့နော်အခုဘလို့အဖြေရှာဖို့နေလန်းနေအများကြီးပေါ့နော်ပထမဆုံးဒီကနိုင်ငံတကာဖိအားပေးနေတဲ့ကိစ္စတွေနောက်တစ်ခုကလည်းဒီမှာတည်ရင်းမှာငင်းချင်းရေးမရှိတဲ့ကိစ္စတွေနောက်အဲ့ဒါပြန်အထဲထဲမှာတည်းပေါ့နော်တချို့ကဟိုတချို့ပါတီကြီးတွေကဟိုမကြေမနက်နဲ့ဒီကသူတို့လုပ်ရင်တော့ပို့ပြီးတော့ကောင်းမယ်ပေါ့နော်ဒီသူတို့ပြောတာကိုဒီလက်ရှိအစိုးရနားမထောင်ပေါ့နော်ဒီလိုစိတ်ဝမ်းကွဲနေတာတွေနောက်ပြီးတော့ဒီတောင်းကျန်းသူကလည်းတစ်ဖက်နောက်ပြီးတော့ချုပ်ဟိုကလည်းရှိနေသေးတယ်ပေါ့နော်အထက်မှာဒီစုဟိုဟိုလူစုလူဝေးနဲ့ဒီလိုပြောပို့ပြီးတော့ဟိုနည်းနည်
းစုဘူးကျန်းဖက်မှုတွေကို
အဲစုဘူးကျန်းမဲ့တည်နေအောင်မရှိအောင်ဖြစ်နိုင်တဲ့အနေအထားတွေပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့အစိုးရပေါ့နော်ခြုံငုံပြီးတော့ဟိုဒေါက်တာဂျန်နိုသိန်းဟိုပြောပြပေးပါဒါတွေအားလုံးရဲ့ main ပေါ့နော်
ကျွန်တော်စဉ်းစားမိသလောက်ပေါ့လေကျွန်တော်တို့လက်ရှိအချိန်မှာကျွန်တော်တို့နိုင်ငံအနေနဲ့ဒါနိုင်ငံတကာရဲ့ဖိအားပေးမှုတွေလည်းရင်ဆိုင်နေရတယ်ပြည်တွင်းမှာလည်းပဲဟလာအချက်တဲတွေရင်ဆိုင်နေရတယ်ဆိုတာဒါကတော့ဟိုမငင်းနိုင်တဲ့အနေအထားပေါ့အဲ့တော့အဲ့ဒီအချိန်မျိုးမှာကျွန်တော်အများအပြားဥမာနိုင်ငံတကာရဲ့ဖိအားတွေကိုရင်ဆိုင်နေရတဲ့အခါမှာကျွန်တော်တို့ကခုနပြောသလိုပေါ့အစိုးရအနေနဲ့ပေါ့လေနော်ဒီနိုင်ငံတကာမှာဟလာကျွန်တော်တို့တိုင်းပြည်ရဲ့ဟလာဟိုအနေအထားကိုပေါ့လေနော်ထိထိရောက်ရောက်နဲ့ချက်ချက်ပြန့်ပြန့်နော်ဟို lobby လုပ်ပေးနိုင်မဲ့နော်အဖွဲ့အစည်းတွေနော်လူပုဂ္ဂိုလ်တွေကိုစနစ်တကျနဲ့ဟိုစုစည်းပြီးတော့ပြင်ဆင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်ဒါဒီပြဿနာတစ်ခုတည်းမဟုတ်ဘူးကျွန်တော်တို့ကရှေ့သွားမယ်ဟလာနှစ်ပေါင်းများစွာမှာကျွန်တော်တို့ကအချိန်မရွေးအခါမရွေးနိုင်ငံတကာနဲ့ကျွန်တော်တို့ဖြည့်ရှင်းရတဲ့အနေအထားတွေကိုကျွန်တော်တို့ကြုံပါပဲအဲ့ဒီအခါကျတော့အဲ့ဒီလိုအနေအထားတွေအတွက်ကျွန်တော်ဆိုလိုချင်တဲ့သဘောကတော့တကယ်ကျွမ်းကျင်တဲ့ပညာရှင်တွေဟလာနောက်ပြီးတော့တကယ်ဟိုတိုင်းပြည်နဲ့ပြည်သူလူထုအတွက်ဟိုတိုင်းနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးအတွက်ဟိုတကယ်အလုံးလုံးပေးခြင်းနဲ့နော်ပုံကိုယ်တွေဒါတွေကိုစနစ်တကျစုဆောင်းထားဖို့လိုအပ်တယ်လို့မြင်တယ်။နောက်သူတို့ကိုလည်းပဲဒီပုံမှန်ထိတွေ့နော်ဆက်ဆံနိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်တစ်ချက်ကဒီကျွန်တော်တို့ဘာသာတွေ့လဲဆိုတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့နိုင်ငံတကာမှာရှိနေတဲ့တန်ယုံတွေဟာဘာတွေလုပ်နေလဲဆိုတာကျွန်တော်လက်သေးချာမသိဘူး။ဥပမာဒီလက်ရှိဖြစ်နေတဲ့ဟလာပြိပခါတွေအချက်သေးတွေမှာနိုင်ငံတကာမှာဖြစ်နေတဲ့ရင်ဆိုင်နေရတဲ့ဖိအားတွေကိုဒီတံပြန်တဲ့နေရာမှာနောက်ပြီးတော့ဖြည့်ရှင်းတဲ့နေရာမှာเนาะကျွန်တော်အမြင်အားဖြင့်တော့ဒီတန်ယုံတွေရဲ့အခန်းကဏ္ဍအင်မတန်မှအရေးကြီးတယ်လို့မြင်တယ်ဒါပေမဲ့လက်ရှိအခြေအနေအထိဟလာဘယ်လောက်ထိဒီနိုင်ငံတကာမှာရှိတဲ့တန်ယုံတွေကထိထိရောက်ရောက်ဆောင်ရွက်ပေးနိုင်လဲဆိုတာကိုကျွန်တော်တို့မသိရဘူးမတွေ့ရဘူးနောက်တစ်ချက်ကပြည်တွင်းမှာကျွန်တော်တို့ဟာဟိုတွေးစီးညီညွတ်မှုပေါ့လေเนาะကျွန်တော်တွေးစီးညီညွတ်မှုကိုအခြေခြေပြက်ပြက်တိစောက်ထားနိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲကျွန်တော်ဆိုလိုချင်တဲ့သဘောကကျွန်တော်တို့ကခုနဟိုဆံမပုံစုပြောသွားတယ်လို့ပဲဟလာကျွန်တော်တို့ဒီဒီမိုကရက်တစ်အင်အားစုတွေဘက်မှာလည်းပဲခုနပြောလို့အားနည်းချက်တွေရှိတယ်အားသာချက်တွေရှိတယ်တက်မလို့ဘက်မှာလည်းအားနည်းချက်တွေအားသာချက်တွေရှိတယ်ဟောတိုင်းသားဒီအင်အားစုတွေဘက်မှာလည်းအားသာချက်တွေအားနည်းချက်တွေရှိတယ်အဲ့တော့ဒီအစုအဖွဲ့၃ခုစလုံးဟာကျွန်တော်တို့ညီညွတ်ညွတ်နဲ့ဟလာစပွဲပိုင်းမှာထိုင်ပြီးတော့ပုံမှန်လင်းလင်းဆွေးနွေးအမြင်ဖလှယ်နေဖို့လိုအပ်တယ်လို့မြင်တယ်နောက်ပြီးတော့အဲ့ဒီလိုလက်ချင်းချိတ်ထားတဲ့အနေအထားမျိုးနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဟိုဒီမိုကရေစီတိဆောက်ရေးလမ်းကြောင်းကိုဖော်ဆောင်နိုင်မယ်ဆိုရင်ကျွန်တော်တို့ဒီမကောက်ဘူးကျွန်တော်တို့ရဲ့မျိုးဆက်လာမယ့်မျိုးဆက်တွေအတွက်ဟိုအာမခံချက်မြင့်မားတဲ့ဟိုလူ့ဖွဲ့စည်းတစ်ခုကိုတိဆောက်နိုင်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါ
အခုဒီကနေ့ဗီဒီယိုရှင်တွေပါမှာပေါ့နဲ့ဥမမောင်ဆိုးရောဒေါက်တာရံမျိုးတင်ရောအများကြီးဖြည့်ပေးပါဟုတ်ကဲ့
ပတ်စဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါ VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှပေးစာများကန္တာနဲ့တခြားပတ်စဉ်ကန္တာတွေကိုနားဆင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ပြည်ဝမြန်မာပိုင်းတနင်္ဂနွေညအစီအစဉ်ကိုည9:00ကနေ10:00အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00ခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရပါမယ်။မအေးတနာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင်။
လာပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင်အောင် VOA အစီအစဉ်တွေကိုနားဆင်ပြီးကျေးဇူးတင်ပါတယ်။ဆက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့ဒီမှတ်ချက်တူတူလေးတွေကိုပြောပြပေးကြပါမယ်။ကျမတို့အစီအစဉ်ဒီအောက်မှာရေးနိုင်တဲ့နေရာမှာရေးလာကြတဲ့သောရရှင်တွေရဲ့အစာတွေပါ။ကျမတို့ VOA မြန်မာပိုင်း website ပေါ်မှာဖော်ပြပေးတဲ့ကျမတို့အစီအစဉ်တွေရဲ့အောက်ကအမှတ်ချက် box လေးတွေမှာရေးလာကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေဖြစ်ပါတယ်။မြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးနှုန်းများဆိုပြီးတော့ ND ဒေါ်လာလာတန်း George Crow နဲ့အတူတင်ဆက်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အတွက်သောရရှင်ရှင်မင်းကကျေးဇူးတင်ပါတယ် VOA ဒီအစီအစဉ်လေးကိုအမြဲတမ်းထုတ်လွှင့်ပေးစေချင်ပါတယ်ဟုတ်ကဲ့ပါကျမတို့ VOA ကနေပြီးဒီအစီအစဉ်ကိုအမြဲတမ်းရုပ်တံကရုပ်မြင်သံကြားကပါထုတ်လွှင့်လာတာတော်တော်ကိုနှစ်ပေါင်းအတော်ကြာခဲ့ပါပြီနော်အခုဆက်ပြီးတော့သောရရှင်နေနဲ့ဝင်းများကျင်တဲ့စာတွေကတော့ဒီရခိုင်ပြည်ပခန့်နဲ့ပတ်သက်တဲ့စာတွေကြီးပါပဲအခုတော့ကြားဖြတ်ပြီးတော့ကျမဟိုတနေ့ကရုံးလာကားပေါ်မှာနားထောင်ပြီးတဲ့တချင်ဟောင်းလေးတစ်ပုဒ်ကိုထုတ်လွှင့်ပေးချင်ပါတယ်ကျမစိတ်ထဲမှာအတိပဲပြေးသွားတယ်လို့လည်းခံစားမိလို့ဖြစ်ပါရဲ့နော်ဒီအင်္ဂလိပ်သချင်းဟောင်းလေးကတော့ REM ဆိုတဲ့ American Alternative Rock Guitar အဖွဲ့တည်ဆူထားတဲ့ Losing My Religion ဆိုတဲ့သချင်းလေးပါဒီသချင်းက1992ခုနှစ်မှာ REM ရဲ့ Out of Time ဆိုတဲ့တေးတပြားမှာပါတာပါဒီသချင်းက REM ရဲ့ American ပြည်အောင်စုအတွင်းနံပါတ်အမြင့်ဆုံးရောက်တဲ့သချင်းလည်းဖြစ်ပါတယ် Billboard Hot 100စီးရင်မှာနံပါတ်၄နေရာကိုရောက်ခဲ့ပါတယ် Grammy Guitar ဆိုတဲ့အများကြီးတကြွရွေးတဲ့အခါမှာလဲရွေးခံရတဲ့စီးနှမှာပါခဲ့ပြီးတော့တကယ်တမ်းဆုရတော့ဆုနဲ့ဆုရရှိခဲ့ပါတယ်အကောင်းဆုံးနှစ်ယောက်တွဲပေါ့ပတေးဖြော်ပြမှုဒါမှမဟုတ်အဖွဲလိုက်တည်ဆုံမှုဆုနဲ့အကောင်းဆုံးဂီတဗီဒီယိုအတိုဆုလို့ရရှိခဲ့တာပါတချင်းကောင်းစဉ်က Losing My Religion ဓာတ်ရိုက်ဘာသာပြန်ကြည့်ရင်တော့ကိုကိုွယ်ယုံကြည်ရာပျောက်ဆုံးပြီတဲ့သူရဲ့ယုံကြည်မှုတွေပျောက်ပြက်ပြဲသွားပြီဆိုတဲ့အတိတ်ပဲလဲပေါက်ပါတယ်ဒါကအမေရိကန်တောင်ပိုင်းဒေသမှာအသုံးပြုတဲ့စကားဖြစ်ပြီးတော့ကို့ဒေါသကိုမထိနိုင်တာယဉ်ကျေးမှုကာရဝတရားပျောက်ဆုံးတာတွေကိုပြောတာပါ။တိခတ်နိုင်တဲ့အတိုင်းဒါကုံဆုံးပြီလို့လည်းအတိတ်ပဲဖွင့်လို့ရပါတယ်ရှင်။ Aryan ဖွဲ့ရဲ့နာမည်အကျော်ဆုံး Losing My Religion ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်Set it. အဖွဲ့အစည်းဆိုထားတဲ့ Losing My Religion ဆိုတဲ့တင်ကိုနားဆင်ကြကြရတာပါအခုတော့ခုနပြောခဲ့သလိုရခိုင်ပြည်ပခသတင်းတွေပေါ်မှာတော်ရရှင်နေတုံ့ပြန်ရေးသားလာကြတာတွေကိုဆက်ပြီးတော့ပြောပြပေးကြပါတယ်ကျမတို့စာရီမှတ်ချက်တွေ Facebook ပေါ်ကမှတ်ချက်တွေနောက်ပြီးတော့ website ပေါ်ကမှတ်ချက်တွေအားလုံးနောက်ပြီးတော့ရေးလာတဲ့စာရီအားလုံးကလည်းဒီကိစ္စနဲ့ပဲပတ်သက်ပြီးတော့လူများကစိတ်ဝင်စားနေကြပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသောရရှင်တွေရေးလာကြတာတွေ့ရပါတယ်နော် VOA မှတ်ချက်တွေမှာအများစုတွေ့ရတာကတော့ဒီရခိုင်ပြည်ပကအခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့ဒီ VOA ဌာနကသတင်းတင်ပြမှုရောတခြားသတင်းဌာနတွေကသတင်းတင်ပြမှုတွေနဲ့ပါပတ်သက်ပြီးတော့တော်တော်လေးဒေါသထွက်နေကြတာလည်းတွေ့ရပါတယ်ကျမတို့ကတော့ထပ်ပေါ်လာတဲ့သတင်းကိုတင်ပြပေးရခြင်းသာဖြစ်ပါတယ်။ဟိုတော်ရရှင်တချို့ရဲ့ကျမဒီလေလိုင်းပေါ်ကဖော်ပြလို့ရတဲ့စာတချို့ကိုဖော်ပြပေးခြင်းပါတယ်နော်။ဇင်ဝင်းထူးဆိုတဲ့တော်ရရှင် Facebook ပေါ်မှာလာရေးလာတာပါ။
အဆက်နဲ့တိတ်ခါမရှိသောသတင်းဌာနမှာတိုင်းပြည်အပေါ်လူမျိုးအပေါ်မိဘဘိုးဘွားတွေအပေါ်အဆက်ရစေသောမြန်မာပိုင်းအစီအစဉ်မှဝန်ထမ်းများရှက်တက်ကြပါစေ။လူမြင်ကွင်းမှာမျက်နှာပြဝန်းပါစေ။မွေးလာမိရင်သွေးများအတွက်ဂုံယူရသောအမိအဖများဖြစ်တတ်ကြပါစေ
။သူ့လိုပဲနောက်ပြီးတော့သူ့ထက်အများကြီးအစာပေါင်းများစွာဆိုးပြီးတော့ကျမတို့စီကိုယုံရင်ကျန်တဲ့စကားတွေနဲ့ရေးလာကြတဲ့စာတွေအများကြီးလက်ခံရရှိပါတယ်နော်။ဒီကိစ္စတွေကတော့ကျမတို့သတင်းမှန်တွေတင်ပြနေတာမလို့ဖြေရှင်းလို့မရနိုင်ပါဘူး။အဲ့ရမမရှာရှာပါပါဆက်မင်းဦးဆိုတဲ့တော်ရရှင်ကတော့အမှန်ကိုပြောတာရှက်စရာမလိုပါဘူး။မဟုတ်တာလုပ်ရင်သာရှက်ရမှာပါဆိုပြီးတော့သူကဒီသတင်းဌာနတွေဘက်ကနေပြီးတော့ပြန်ပြီးတော့ရေးပေးလာပါတယ်။မြတ်စွာဆိုတဲ့တော်ရရှင်ကလည်းဒီအပေါ်မှာသတင်းနဲ့ပတ်သက်ပြီးတော့ဝေဖန်လာတဲ့တော်ရရှင်တွေကိုပြန်ပြီးတော့တုံ့ပြန်လာတာတခုရှိပါတယ်။သူကတော့
ကြည်ရတာထောက်ပြုတ်ဒီထင်မှသတင်းဆိုတာကိုကြိုက်ကြိုက်မကြိုက်ကြိုက်ကဘာကျော်သတင်းဌာနကြီးတွေကသူတို့ guideline အတိုင်းသေချာရည်အောင်လို့သတင်းဖြစ်တဲ့နေရာမြေပြင်ကွင်းဆင်းပြီးတော့ယူရမှာပဲ။အခုဝေဖန်သူကရခိုင်ရောက်နေတာလား။ကိုယ့်အိမ်တွေကကိုရေးနေတာလား။သူတို့မှားတယ်တော့သူတို့တာဝန်ခံမှာပဲ။မြန်မာနိုင်ငံရဲ့ဖြစ်စဉ်မှာဒီသတင်းဌာနတွေများစွာအဖိနှိတ်ကံပြည်သူတွေရောက်တဲ့ဒုက္ခကိုကဘာသိအောင်ဖော်ထုတ်ခဲ့ကြတာပါဆရာနာရှင်တွေကရွှေရောင်တန်ဃာတွေကိုအကြမ်းဖက်တန်ဃာဝတ်ဆိုပြီးတော့ဒစိမ့်ကတ်ခဲ့တာပါပဲဒီ BBC VOA RF တွေကြောင့်မလို့ပြည်သူတွေအမှန်သိတာပါအခုရေးတဲ့လူကစစ်လော်ဘီထင်ပါတယ်သတင်းမှားတင်လို့ရှိရင်ပြားဆွဲပေါ့ဗျာအကြမ်းဖက်ဥပဒေနဲ့တောင်မှနိုင်ငံတော်ကတရားစွဲနိုင်တာပဲဒီဝိုင်းတော်သားတွေနှစ်ဖက်မြောက်အောင်လဲသတင်းတင်ပေးပါနော်မြန်မာသတင်းတာဝန်ခံအားလုံးကိုကျေးဇူးပါဒီမိုကရေစီခီးစဉ်တခြားမြန်မာ့ပြည်သူတွေသတင်းအမှတ်ပေးခဲ့လို့လည်းကျေးဇူးပါတူရကီသတင်းအမှတ်ကိုဖော်ထုတ်ပေးတာလည်းကျေးဇူးပါကျွန်တော်ဗုဒ္ဓဘာသာဝင်ပ
ါဒီသတင်းဌာနတွေရဲ့သတင်းတင်ပြမှုတွေပေါ်မှာလာပြီးတော့ဆဲဆိုရေးသားကြတဲ့အစားတွေအားလုံးကဒီသတင်းဌာနမှာရောဟိုဘက်သတင်းဌာနမှာရောရေးသားမှုတွေကအတူတူပဲဖြစ်ပြီးတော့အားလုံးကိုကူးပြီးတော့ဒီယာနဲ့ထောင်နဲ့ချီပြီးတော့ပို့တင်ရဖြစ်တဲ့အတွက်ကြောင့်မို့တာကတမင်တသက်ရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်နေသူတွေရဲ့ဒီလှုပ်ဆောင်ချက်ဆိုတာမျိုးတည်တာနေတာတွေအများကြီးရှိပါတယ်နော်ပြည်ရဲ့သတင်းဌာနအနေနဲ့တော့ကျမတို့ဒီထွက်ပေါ်လာတဲ့သတင်းတွေကိုဒီအမှန်ကန်ဆုံးတင်ပြပေးနေတာပဲဖြစ်ပါတယ်။ဒီမှာတော့ရှင်မင်းစာနေဖို့ဆိုတဲ့တယောက်ကရခိုင်ပြည်ပခန့်နဲ့သတင်းမှသတင်းတူပြဿနာဆိုပြီးကျမတို့ VOA ကနေပြီးတော့ဆွေးနွေးကန်ထုတ်လွှင့်ပေးတာပေါ်မှာသူရဲ့ထင်မြင်ယူဆချက်ကိုအခုလိုတုံ့ပြန်လာပါတယ်
။မြန်မာနိုင်ငံနောက်ပတ်ရခိုင်ပြည်မောင်တော်ပူစည်းတော်ရသေးတော်နဲ့ဆက်ဆက်ပြီးသတင်းတွေကိုပြည်သူများကစိတ်ဝင်စားနားဆွနေတဲ့အချိန်သတင်းသမားများအနေနဲ့သတင်းကိုဗက်လိုက်မှုမရှိဘဲအမှန်ကိုအမှန်တိုင်းသာတင်ပြစေချင်ပါတယ်။သတင်းမှားယွင်းပြီးဗက်လိုက်ရေးပါကသတင်းသမားအနေနဲ့မိမိအတွက်အသက်အန္တရာယ်မဖြစ်ပေမဲ့ပြည်သူအတွက်အစိတ်ကပ်ပေးလိုက်သူဖြစ်စေပြီးနောက်ဆုံးနင့်နာသူကမြန်မာပြည်သားတွေပဲဖြစ်ပါလိမ့်မယ
်။သတင်းသမားတွေအနေနဲ့အမှန်ကိုအမှန်တိုင်းတင်ပြပေးစေချင်ပါတယ်။ဆိုပြီးဒီသောရရှင်မင်းစာနေဖို့ကကျမတို့သတင်းတင်ပြတဲ့ဒီဆွေးနွေးကမ်းပေါ်မှာနားထောင်ပြီးတော့သူကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။သောရရှင်နေရဲ့ပေးစာတွေမှတ်ချက်တွေဝေမျှတာကတော့ဒီကနေ့ဒီလောက်မှပဲရက်ချင်ပါတယ်နော်။တည်တောင်းလာတဲ့သောရရှင်တွေအတွက်လည်းအလှည့်ပေးပါအောင်မယ်ရှင်။ VOA သောရရှင်တွေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြပေးချင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။
တော်ရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုးစားနေပါရနော်အခုတော့ဒီမြစ်တာဒေလက်ဆောင်တပုတ်တွေ VOE ကိုတော်တော်လေးကိုဖုန်းခေါ်ပြီးတော့တတိပေးခဲ့တဲ့ကိုစီသူနောင်ရဲ့ညီမအတွက်ဒေတောင်းလွာလေးကိုထုတ်လွှင့်ပေးခြင်းပါတယ်ဟုတ်ကဲ့ပါပြီးခဲ့တဲ့တစ်ပတ်ကိုစီသူနောင်ဖုန်းဆက်တဲ့အချိန်မှာကျွန်တော်တို့ကဒီပြီးခဲ့တဲ့တစ်ပတ်အတွက်အစီအစဉ်ကိုအတန်သွင်းထားပြီးသားဖြစ်တာမလို့ကိုစီသူနောင်တောင်းဆိုထားတဲ့တခြင်းလေးကချက်ချင်းအဲ့ဒီတင်ပြပါမှာပါသွားခဲ့ပါအောင်နော်ဒါကြောင့်မလို့ဒီတစ်ပတ်တော့သူတေးတောင်းထားတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်သူကသူ့ရဲ့ညီမလေးအရင်သူသိချင်ရတဲ့ညီမလေးမရင်သူဝင်အတွက်မွေးနေ့လက်ဆောင်တီတောင်းတာဖြစ်ပါတယ်စက်တင်ဘာလ26ရက်နေ့မွေးနေ့မှာကြာရောက်တဲ့ညီမအရင်ဖြစ်သူညီမအငယ်ဆုံးလေးရင်သူဝင်းရဲ့မွေးနေ့အတွက်ဆိုပြီးတော့အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့မှာနေထိုင်တဲ့ကိုစီသူနောင်ကမေတ္တာတီးလက်ဆောင်ပါပါတယ်အေနော်တီဆိုထားတဲ့ညီမလေးဆိုတဲ့တခြင်းထုတ်လွှင့်ပေးပါတယ်ဟုတ်ကဲ့ပါရှင်ဒီတခြင်းလေးကိုတော့ဒီကိုစီသူနောင်ရဲ့ဂျေဇူးနဲ့ကျွန်မအခုမှနားထောင်ပူပါတယ်နော်အတော်လေးကိုစိတ်ချမ်းမြေ့စရာခွန်အားတွေပေးတဲ့တခြင်းလေးဖြစ်ပါတယ်ဘေးကနားထောင်ပြီးတော့တော့မှအကိုတယောက်ရဲ့မြေတားကိုခံစားမိပါတယ်။26ရက်နေမှာမွေးနေ့ကြရောက်သွားတာမလို့အခုမွေးနေ့ကျော်သွားပြီဖြစ်တဲ့ညီမလေးမယ်ရင်သူဝင်းကို Happy Belated Birthday ပါလို့ VOE ကဆုတောင်းပါတယ်နော်။စိတ်ချမ်းသာကိုကျမ်းမာနဲ့မွေးနေ့နှစ်တရာတိုင်ပါစေ။ဒီတော့ကိုစီသူနောင်ညီမလေးအတွက်တောင်းဆိုထားတဲ့အေနွန်တီဆိုထားတဲ့ညီမလေးဆိုတဲ့တခြင်းကိုအားလုံးဝိုင်းပြီးတော့ခံစားနာစင်ကြည့်ပါအောင်နော်။သိဆိုထားတဲ့ညီမလေးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါဒီတခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့တွားနာဆင်နိုင်ပါတယ်။ကျွန်မတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့တမတော်နဲ့စစ်ခေါင်းဆောင်တွေကိုအရေးယူတင်ခတ်ပိတ်ဆို့တင်သလားဆိုပြီးဆွေးနွေးတင်ပြမှာပါမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာနိုင်ငံရေခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာနဲ့ပတ်သက်ပြီးကူရသမကလုံခြုံရေးကောင်စီအစည်းအဝေးမှာတကားဖွင့်အစည်းအဝေးလုပ်ခဲ့သလိုအမေရိကန်အောက်လွှတ်တော်မှာလည်းကြားနာပွဲတစ်ခုပြုလုပ်ခဲ့ပါတယ်ဒီအစည်းအဝေးနဲ့ကြားနာပွဲကနေထင်ထင်ရှားရှားပေါ်ထွက်လာတဲ့အချက်တစ်ခုကတော့အနောက်နိုင်ငံအစိုးရတွေဟာလက်ရှိမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရနဲ့တပ်မတော်အင်အားစု၂ရပ်အပြိုင်အုပ်ချုပ်နေတဲ့အခြေအနေကိုအသိမှတ်ပြုပြောဆိုခဲ့ကြသလိုဒုံဆန်းစုကြည်နဲ့သူ့အစိုးရကိုတော့ထောက်ခံပါရဲ့ဒါပေမဲ့လက်ရှိသူတို့ခေါ်ရွှေညာတွေသိမ်းတဲ့ချီနေရာစွန့်ခွာထွက်ပြေးမှုကိုဖြစ်ပေါ်စေခဲ့မှုမှာတော့တပ်မတော်ကတာဝန်ရှိတယ်လို့ယူဆပြီးတပ်မတော်နဲ့တပ်မတော်ခေါင်းဆောင်တချို့ကိုအရေးယူပိတ်ဆို့မှုတွေချမှတ်သင့်တယ်လို့ပြောဆိုမှုတွေတောင်ရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်ကပြဿနာတွေပြည်လည်နိုင်ရေးနိုင်ငံတွင်းမှာဒီမိုကရေစီနဲ့လူ့ခွင့်ရေးမြင့်တင်နိုင်ဖို့အတွက်သူတို့ပြောကြသလိုတပ်မတော်နဲ့တပ်မတော်ခေါင်းဆောင်တွေကိုအရေးယူပိတ်ဆို့ဖို့သင့်တော်ရဲ့လားဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါ
။လုံခြုံရေးကောင်စီအစည်းအဝေးမှာက
ကုလသမဂ္ဂဆရာပြည်ထောင်တန်ဖွဲ့ရဲ့ဒုတိယအမြင့်တဲ့ကိုယ်စားလှယ်ဂျိုနသန်အယ်လင်ရဲ့ပြောဆိုချက်ကတင်ပါပါရယ်။ လက်ရှိပဋိပက္ခဟာနိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာအပြင်မြန်မာခေါင်းဆောင်တွေနဲ့မြန်မာစစ်တပ်အပေါ်အရေးမဲကြီးထင်စေတာဖြစ်ပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့သမိုင်းမှာဘလို့ရက်တီမလဲဆိုတာအဆုံးဖြတ်ပေးကြရမယ်အချိန်ရောက်ပါပြီဆိုပြီးပြောဆိုပါရယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟေလီရဲ့ပြောဆိုချက်ကအဲ့ဒီထက်တောင် ပိုပြင်းထန်ပါတယ်။သူကလက်ရှိပဋိပက္ခကိုဖြေရှင်းဖို့မြန်မာစစ်တပ်အနေနဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာရပါမယ်။ချိုးဖောက်မှုတွေကျူးလွန်ခဲ့ကြသူတွေကိုချက်ချင်းတာဝန်ကနေရပ်ဆိုင်းပြီးသူတို့ကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းဥပဒေအရသူတို့ကိုအရေးယူကြရမှာဖြစ်ပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုလက်ရှိလက်နက်ရောင်းချနေတဲ့နိုင်ငံမှန်သမျှလည်းစစ်တပ်
အာရှလေးလာရေးဌာနညွှန်ကြားရေးမှူးဝေါ်တာလူမန်ကတော့လက်ရှိမြန်မာနိုင်ငံမှာအစိုးရနဲ့စစ်တပ်ဆိုပြီးလုတ်ပိုင်권အာဏာရယူထားတဲ့အင်အားစုနှစ်စုရှိတဲ့အကြောင်းလက်ရှိပြဿနာတွေအတွက်စစ်တပ်ကိုလေ့ကျင့်ပေးနေတာတွေကိုရက်ဆိုင်ထားတဲ့အပြင်အရင်တုန်းကလိုမြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားတန်းခတ်အရေးယူပိတ်ဆို့တာတွေလုပ်တင်နေဆိုပြီးမှတ်ချက်ပေးခဲ့ပါတယ်
။ဒီနေရာမှာမြန်မာတပ်မတော်နဲ့ပတ်သက်ပြီးနိုင်ငံတကာအစိုးရတွေအနေနဲ့ဘလို့ချင်းကဆောင်ရွက်ခဲ့လို့ဘလို့အကျိုးဆက်တွေဖြစ်ပေါ်ခဲ့သလဲဆိုတာပြန်ပြီးစမ်းသပ်ကြည့်ဖို့လိုပါလိမ့်မယ်။2012ခုနှစ်မတိုင်ခင်အချိန်ထိမြန်မာတပ်မတော်ဟာကမ္ဘာပေါ်ကလူခွင့်ရဲ့အချိုးဖောက်ဆုံးသောတပ်မတော်တွေထဲစီးရင်ဝင်ခဲ့ပါတယ်။အဲဒီခေတ်ကာလတစ်လျှောက်လုံးအနောက်နိုင်ငံတွေကနေမြန်မာနိုင်ငံနဲ့စစ်ကောင်းဆောင်တွေအပေါ်ဒီပေါင်းများစွာအေးအေးယူတန်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပေမဲ့ထူးထူးခြားခြားထိရောက်မှုရှိခဲ့တယ်ဆိုတဲ့သက်သေအထောက်ထားသိမတွေ့မမြင်ကြရပါဘူး
2012ခုနှစ်သမရဦးသိန်းစိန်နဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းလက်ထက်ရောက်တော့နိုင်ငံရေးအရာဖြေလျှော့ပေးတာတွေတက်မတော်နဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲတာတွေဆလုပ်ပါတယ်လက်နက်ကင်တိုင်းရင်းသားတွေနဲ့အဖြစ်ခက်ရစဲရေးပေါ်ပေါက်အောင်တမိုင်းမှာဘယ်အစိုးရကမှမလုပ်ခဲ့ဘူးတဲ့လိုက်လျောမှုတွေနဲ့ချီးကပ်ဆောင်ရွက်ပါတယ်အဲ့ဒီလိုအခြေအနေတွေအောက်မှာအမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကလည်းအရေးယူပိတ်ဆို့တန်းခတ်တာတွေကိုတဖြည်းဖြည်းဖြေလျှော့ပေးခဲ့တယ်လို့အစိုးရတက်မတော်နဲ့ထိတွေ့ဆက်ဆံမှုတွေလုပ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတက်မတော်ခေါင်းဆောင်တွေဘက်မှပြဿနာနှစ်ခုရှိနိုင်ပါတယ်။တစ်ခုကရခိုင်ပြည်နယ်ကမွတ်စလင်တွေကိုခိုးဝင်သူတွေလို့သူတို့ကသတ်မှတ်ပြီးအဲ့ဒီလူတွေကိုလက်မခံနိုင်လက်ခံလိုက်ရင်အချုပ်အချာအာဏာထိပါခံရတာပဲဆိုတဲ့ခံယူချက်မျိုးဖြစ်ပါတယ်။နောက်ပြဿနာတစ်ခုကတော့ရခိုင်ပြည်နယ်မှာဖြစ်ပွားတဲ့အကြမ်းဖက်မှုကိုကင်တွယ်ပုံဖြစ်ပါတယ်။ဒီပြဿနာနှစ်ခုနဲ့ပတ်သက်ရင်ပထမခံယူချက်ပြဿနာကိုတော့တက်မတော်စစ်ကောင်းဆောင်နေနားလေလာအောင်စီယုံရှင်းပြရမှာဖြစ်ပြီးအမျှော်မြင်ရှိရှိဖြေရှင်းရမှာပါဝင်လာအောင်ဆွဲဆောင်ရမှာဖြစ်ပါတယ်။အကြမ်းဖက်မှုကိုကင်တွယ်ပုံနဲ့ပတ်သက်လို့ကတော့ဘာရီမှားခဲ့တယ်ဆိုတာဝေဖန်ထောက်ပြဖို့ဖြစ်ပါတယ်2016အောက်တိုဘာလအကြမ်းဖက်မှုကိုနှိမ်နင်းစဉ်ကလည်းအလားတူဆွဆွဲခံရတဲ့ပြဿနာကြုံခဲ့ပြီးတက်မတော်ဟာသူ့ကိုယ်ပိုင်စုံစမ်းရေးကော်မတီဖွဲ့ကိုဘာသာကိုဖြည့်ရှင်းခဲ့တဲ့တာရကလည်းရှိခဲ့ပါတယ်လက်ရှိမှာလည်းဥပဒေမဲ့ပြုမှုမှုတွေကိုတက်မတော်ခေါင်းဆောင်တွေကိုယ်တိုင်ဖြည့်ရှင်းတဲ့လမ်းကြောင်းပေါ်ရောက်အောင်ဖန်တီးပေးဖို့ပဲဖြစ်ပါတယ်ဒေါန်ဆန်းစုကြည်ကလည်းအဲ့လိုဖြစ်အောင်စူးစမ်းနေတာတွေ့မြင်နိုင်ပါတယ်။ဒီလိုမှမဟုတ်ဘဲလက်ရှိအမေရိကန်ဗြိတိန်တန်တမန်တွေပြောဆိုနေသလိုမြမတက်မတော်နဲ့စစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်ပိတ်ဆို့တာတွေလှုပ်လာခဲ့ရင်တက်မတော်ရဲ့လှုပ်ဆောင်ချက်တွေဟာကောင်းတဲ့ဘက်ကိုရောက်မလာဘဲအခြားတစ်ဖက်ဆွန်းကိုရောက်သွားနိုင်တဲ့အနေအထားမျိုးကြုံကောင်းကြုံရနိုင်ပါတယ်။ဒါဟာရခိုင်ပြည်နယ်အတွက်ရောမြမနိုင်ငံအတွက်ပါကောင်းတဲ့အခြေအနေမျိုးမဟုတ်ပါဘူ
းဒီလိုတွေ့ကြုံမျိုးအနောက်နိုင်ငံတွေကနေစစ်နာရှင်တွေပေါ်အေးအေးယူတန်ခတ်ပိတ်ဆို့မှုလုပ်ခဲ့တဲ့ရှေးလျားလာတဲ့ကာလကိုကြည့်ပြီးသင်ခန်းစာယူနိုင်ပါတယ်ဒါကြောင့်လက်ရှိရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေအနေနဲ့တပ်မတော်နဲ့စစ်ကောင်းဆောင်တွေကိုအေးအေးယူပိတ်ဆို့တန်ခတ်ဖို့ပြောနေမဲ့အစားဒုံဆန်းစုကြည်နဲ့အစိုးရအဖွဲ့ရဲ့လုတ်ကဲဆောင်ရွက်မှုတွေကိုပူးပေါင်းကူညီခြင်းသီသာရခိုင်ပြည်နယ်ပြဿနာနဲ့မြန်မာနိုင်ငံပြဿနာကိုကူညီဖြေရှင်းပေးရရောက်မှာဖြစ်ပါတယ်ဒါအပြင်တက်မတော်ကို professional တက်မတော်အဖြစ်မြင့်တင်ရေးအကူအညီပေးရရောက်မှာဖြစ်သလိုမြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့ဒီမိုကရေစီအရေးကိုမြင့်တင်ပေးရမှာလဲအားပေးအားမြောက်ပြုရရောက်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
းစီသူအောင်မြင့်ရဲ့ပြည်တွင်းတည်င်းသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်ကရရှိမြတ်ပြရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအထူးသဖြင့်တော့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားနားလည်မှုတွေပိုကွဲလွဲလာပါတယ်။ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေလည်းပိုပြီးတော့မြင့်တက်လာဖို့ရှိနေပါတယ်။ရခိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယက်တိချက်တွေကြောင့်လက်ရှိသွားနေတဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုပါထိခိုက်နေမှာသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင့်မြန်လူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
အင်္ဂါနေ့ညဒါရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှပါဒီတစ်ပတ်မှာတော့မလေးရှားနိုင်ငံကကုန်ုံထုတ်တဲ့ကုမ္ပဏီတစ်ခုဟာရိုးရာအစားအစာတစ်ခုဖြစ်တဲ့ Nasi Lemak အရသာနဲ့ကုန်ုံအသစ်တစ်မျိုးထုတ်ဖို့လှုပ်ဆောင်နေပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာ AK-47 မောင်းပြန်တနက်တီထွင်ခဲ့သူရဲ့ရုပ်ဒုတစ်ခုကိုရုရှားအာဏာပိုင်တွေနဲ့ Christian Orthodox ဘုန်းတော်ကြီးတွေကဖွင့်လှစ်ပေးခဲ့ပါတယ်။ဒီလိုကမ္ဘာနိုင်ငံစုံကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့အတူတင်ပြပေးပါမယ်ရှင
်အိန္ဒိယနိုင်ငံအရှေ့ပိုင်းအာတန်ပြည်နယ်မှာရှိတဲ့ဘင်္ဂါလီအတိုင်းဝိုင်းဟာနတ်ဖျားမဒါဂါကိုပူဇော်တဲ့ပွဲကျင်းပနေပြီးတော့ပေတရာကျော်အမြင့်ရှိတဲ့နတ်ဖျားယုတ်ကြီးကိုဘလုံးပေါင်း 9,000 အသုံးပြုပြီးတိဆောက်ခဲ့ပါတယ်ဒီနတ်ဖျားယုတ်ကြီးဟာတဘာဝပတ်ဝန်းကျင်ကိုမပြတ်စည်းသလိုလူအများရဲ့စိတ်ဝင်စားတာကိုလည်းခံနေရပါတယ်ဒီနတ်ဖျားဟာဟိန္ဒူရိုးရာဖြစ်ပေမဲ့လည်းထုလုပ်တိဆောက်ခဲ့တဲ့သူကတော့နူရူဒင်အာမတ်ဆိုတဲ့မွတ်စလင်ပညာရှင်ဖြစ်ပါတယ်။နူရူဒင်အာမတ်နဲ့အတူအခြားအနုပညာရှင်60လောက်ဟာဩဂတ်စ်လ1ရက်နေ့ကနေစပြီးတော့ဆောက်လုပ်ခဲ့တာဖြစ်ပါတယ်။ဒီလအစောပိုင်းမှာမုန်တိုင်းကြောင့်80ရာခိုင်နှုန်းပြီးစီးနေပြီဖြစ်တဲ့ရုပ်ထုကြီးပျက်စီးခဲ့ရဖူးပါတယ်။ဒါပေမဲ့လည်းတပတ်အတွင်းပေတရာကျော်ကိုပြန်လည်တိဆောက်နိုင်ခဲ့ပြီးတော့အာသံဘီနဲ့အမှတ်အသားတွေလည်းအများကြီးထည့်သွင်းတိဆောက်ထားပါတယ်။အာသံရိုးရာဝတ်စုံနဲ့ညနာအတွင်ပြင်ကလည်းအာသံပီသူတွေနဲ့တူအောင်ဖန်တီးထားပါတယ်မကောင်းဆိုးဝါးတွေထက်ရှစ်ဆပိုးအင်အားကြီးပြီးနှိမ်နှင်းနိုင်တဲ့အထိမ်းအမှတ်ဖြစ်လက်ရှိချောင်းကိုလည်းထည့်သွင်းဖန်တီးထားပါတယ်အမြင့်တရားတပေနဲ့9လက်မရှိပြီးတော့ဒူးကတော့48ပေနဲ့3လက်မရှိတာကြောင့်ကမ္ဘာအကြီးဆုံးဝါယုတ်ထုအဖြစ် Guinness ကမ္ဘာစံချိန်မှတ်တမ်းဝင်ဖို့ရှောက်လွာလဲတင်ထားပါတယ်ဒီဒါဂါပွဲတော်ကို25ရက်ကြာကျင်းပတာဖြစ်ပြီးတော့စက်တင်ဘာလ30ရက်နေ့ကပြီးဆုံးခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့တော်မှာ AK-47 မောင်းပြန်တနက်တီထွင်ခဲ့သူမီခေလ်ဂလရှနီကော့ဖ်ရဲ့ရုပ်ထုတစ်ခုကိုရုရှားအာဏာပိုင်တွေနဲ့ခရစ်ယာန်အော်သိုဒော့ဘုန်းတော်ကြီးတွေကဖွင့်လှစ်ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရုပ်ထုအောက်ခြေမှာထွင်းထုခဲ့တဲ့တနက်တွေထဲကပုံတစ်ခုဟာဂျာမန်နာဇီတွေတုံးခဲ့တဲ့ STG-44 မောင်းပြန်တနက်ဖြစ်နေတဲ့အတွေ့ပြန်ဖြုတ်ထုတ်ခဲ့ရပါတယ်။သူ့နာမည်စာလုံး K နဲ့ Automatic ကအေကိုယူပြီး AK လို့နာမည်အတူပေးထားတာဖြစ်တယ်လို့စတင်ထုတ်လုပ်ခဲ့တဲ့ခုနှစ်48ခုနှစ်ကိုအစွဲပြုပြီးနံပါတ် 47 ပေးထားတာလည်းဖြစ်ပါတယ်။ Klashnikov ဟာဆာဗီယာကျေးရွာတစ်ခုမှာ1919ခုနှစ်ကမွေးဖွားခဲ့သူဖြစ်ပြီး2013ခုနှစ်မှာတော့ကွယ်လွန်ခဲ့ပါတယ်။သူမကွယ်လွန်ခင်6လအလိုမှာရုရှားအော်သိုဒေါ့ခရစ်ယာန်အကြီးအကဲစီကိုစာရေးပြီးကဘာပေါ်မှာရှိတဲ့ပရိပခတိုင်းမှာတုံးတဲ့လက်နက်ကိုတီထွင်ခဲ့တဲ့အတွက်နောင်တရမိကြောင်ရေးသားခဲ့ပါတယ်။တီထွင်တဲ့သူတေဆုံးသွားချိန်မှာတော့ Klashnikov Rifle တနတ်ဆက်ယုံဟာယိုယင်းသွားပြီးတော့အခုချိန်မှာတော့ပုဂ္ဂလိကယင်းနှိမ့်မြုံနယ်မှုတွေကြောင်အသက်တဖန်ပြန်လည်ဆန်းသစ်လာခဲ့ပါတယ်ရှင်။
မလေးရှားနိုင်ငံကကွန်ဒုံးထုတ်တဲ့ကုမ္ပဏီတစ်ခုဟာရိုးရာအစားအစာတစ်ခုဖြစ်တဲ့ Nasi Lemak အနက်နဲ့ကွန်ဒုံးအသစ်တစ်မျိုးထုတ်ဖို့စ조사လုပ်ဆောင်နေပါတယ်။ Caress ကုမ္ပဏီဟာကမ္ဘာအကြီးဆုံးကွန်ဒုံးထုတ်တဲ့ကုမ္ပဏီလို့ကြွေးကြော်ထားပြီးတော့အနက်အရသာအမျိုးမျိုးပုံစံအမျိုးမျိုးရှိတဲ့ကွန်ဒုံးတွေကိုထုတ်လုပ်နေတာပါ။ Nasi Lemak ဟာမလေးရိုးရာအစားအစာတစ်မျိုးဖြစ်ပြီးတော့အုံထမင်း၊ငနီတူးကြောက်လေးတွေပါဝင်ပြီးမြေပဲလော်၊ကြဲဥပြုတ်နဲ့ ထရန်ကျင်သည့်ငပိကြက်လိုမျိုးငရုတ်သီးအဆက်အနှစ်ရည်လေးနဲ့စားရတဲ့ထမင်းဖြစ်ပါတယ်။ဒီနာစီလီမတ်ကွန်တုံးဟာဆိုရင်အုံသီးအနံ့လေးရနေမှာဖြစ်ပြီးတော့ကန့်တက်အရေးအတွက်ပဲထုတ်လုပ်မှာဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့မလေးရှားနိုင်ငံမှာသားဆက်ချာနီးပညာတွေသုံးတာဟာလက်မထက်ခင်လိန်ဆက်ဆန္ဒကိုအားပေးတယ်လို့ယူဆကြတဲ့အတွက်တချို့လူတွေကနှာခေါင်းရှုံ့ကြပါတယ်။ဒါပေမဲ့လည်းထုတ်လုပ်တဲ့ကုမ္ပဏီဘက်ကတော့ဒါဟာအများပြည်သူကျန်းမာရေးနဲ့ဆိုင်တဲ့အတွက်ပြည်သူလူထုကိုအသိပညာပေးဖို့လိုအပ်တယ်လို့ပြောပါတယ်ဒီကုန်းနှုံးကိုမလေးရှားပြည်တွင်းအတွက်ပဲရည်ရွယ်ထုတ်လုပ်ထားပေမဲ့ Caress ကထုတ်တဲ့ကုန်းနှုံးတော်တော်များများကပြပကိုတင်ပို့တာပါခင်ဗျာ
ကမ္ဘာနိုင်ငံပေါင်းစုံကထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိနေထိုက်ကြီးညာပေးပါမယ်ရှင်။
စပိန်နိုင်ငံကနေကတ်တလိုးနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေဒီကနေ့တနင်္ဂနွေနေ့မဲထည့်ကြတာမှာစပိန်ရဲတွေကြောင့်ထိခိုက်ဒဏ်ရာရခဲ့သူပေါင်း338ဦးဆေးရုံတွေမှာကုသမှုခံယူနေရတယ်လို့ကတ်တလိုးနီးယားအစိုးရပြောခွင့်ရကပြောပါတယ်စပိန်ဗဟိုအစိုးရကတော့အခုမဲဆန္ဒခံယူမှုကတရားမဝင်ဘူးလို့ပြောဆိုထားပါတယ်အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကမြောက်ကိုရီးယားခေါင်းဆောင်နဲ့ဆက်ဆက်ညှိနှိုင်းဖို့ကြိုးစားနေတာဟာဆိုရင်အချိန်ဖြုံးနေတာလို့ပြောထားတဲ့အကြောင်းအမေရိကန်သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကိုဒုံးကျည်သမားလို့သမ္မတ Trump ကရည်ညွှန်းပြီးဒီကနေ့ Twitter လူမှုကွန်ရက်မှာရေးသားတာမှာတော့ Rex ရဲ့အပင်ပန်းကုမ္ပဏီနဲ့လုပ်ရမယ့်အလုပ်ကိုပဲငါတို့လုပ်ချင်ရမှာလို့သမ္မတကရေးသားခဲ့တာဖြစ်ပါတယ်။ပေါ်တူရီကိုမှာဟာရီကိန်းမုန်တိုင်းမာရီယာတိုက်ခတ်ပြီးဆယ်ရက်ကျော်လာပြီဖြစ်ပေမဲ့ကျွန်းပေါ်မှာနေထိုင်တဲ့လူဦးရေ 3.4 သန်းရဲ့ထက်ဝက်တိုကတော့တန့်ရှင်းတဲ့တောက်သုံးရေပြက်လက်နေစေဖြစ်တယ်လို့လူဦးရေရဲ့ 95 ရာခိုင်နှုန်းကတော့လျှက်စင်ပြီးပြတ်တောက်နေစေဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့တချို့ကတော့ပြန်လည်ကောင်းမွန်လာနေပြီလို့ပေါ်တူရီကိုအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေဆက်မြန်မာဘက်ချမ်းကိုချမ်းစီယိုတွေပြင်ဆင်ကာရန်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုကူးလာတဲ့သူတွေလွယ်လွယ်ကူကူနဲ့ပြန်မဝင်နိုင်မဲ့အရေးကိုစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တလျှောက်မှာမြန်မာစစ်တပ်နဲ့အလို့သမားတွေကတန်ဆူးချိုးတွေကာယံနေကြတာဖြစ်ပါတယ်ရှင်
။တရင်ချင်းချိုးကိုမတင်ရင်ထိုက်ချင်းညာပေးခဲ့တာပါ။ဒီညာအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ View American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.